လူသားတွေအတွက်ကြီးမားတဲ့ခြေလှမ်းတစ်လမ်းအဖြစ်နဲ့လကဘာပေါ်ကိုလူသားတွေပထမဆုံးခြေချနိုင်ခဲ့တာအခုဆိုရင်တော့နှစ်ပေါင်း90ပြည့်သွားပြီဖြစ်ပါတယ်။လဘော်ကိုလူသားတွေခြေချနိုင်အောင်စွမ်းဆောင်နိုင်ခဲ့တဲ့ American အာကာသသိပ္ပံ Agency NASA ကတော့နောက်ထပ်လကဘာပေါ်ကိုအာကာသယဉ်မှုတွေလွှတ်တင်မဲ့ခီးစဉ်တစ်အတွက်ကိုလည်းထပ်မံပြင်ဆင်နေကြပါတယ်။ဒီအကြောင်း AP သတင်းဆောင်မကိုအခြေခံပြီးကိုအောင်လွင်ဦးပြောပြပေးပါရှင်။
လကဘာပေါ်ကို American အာကာသယဉ်မှုနီအမ်စတောင်ပထမဆုံးချိန်ခြေချခဲ့တာအနည်း90ရှိလာတဲ့အချိန်မှာပဲနောက်ထပ်တစ်ချိန်ခီးစဉ်အစ်ကို2024ခုနှစ်မှာဆေးလွတ်ဖို့ပြင်ဆင်နေတာပါအင်္ဂါယိုထိလူသားတွေဆေးလွတ်နိုင်မဲ့ခီးစဉ်အတွက်ကြိုတင်ပြင်ဆင်တဲ့အနေနဲ့လကဘာကိုနောက်တစ်ချိန်အာကာသယဉ်မှုတွေဆေးလွတ်မဲ့အစီအစဉ်ကိုတော့ Great Tanayi တွေကအပိုလိုနာမည်ရဲ့အမှောင်ကြီးမှ Artemis လို့အမည်ပေးထားတဲ့အကြောင်း NASA ကြီးကဲ Jim Bridenstine ကပြောပါတယ
် And in this new program we call Artemis named after Apollo's twin sister. We will in fact send the next man and the first woman to
Apollo ရဲ့မောင်ကြီးမှအာတီမစ်လို့အမည်ပေးထားတဲ့အစီအစဉ်တက်မှာတော့နောက်ထပ်အမျိုးသားတဦးနဲ့ပထမဆုံးအမျိုးသမီးတဦးကိုလရဲ့တောင်ဝင်ရိုးစွန်းကိုဆေးလွတ်သွားမှာပါ
။လကဘာရဲ့တောင်ဝင်ရိုးစွန်းမှာတွေ့ရှိထားတဲ့တန်ချိန်တန်းတဲ့ခြေရဲ့ရေခဲတွေပါဝင်တခြားအရင်းမြစ်တွေဟာခီးစဉ်တွေအတွက်အထောက်အကူဖြစ်လာဖို့လဲမျှော်လင့်ထားတာ
ပါ။ Hundreds of millions of tons of water ice on the south pole of the moon have now been discovered.Hundreds of millions of tons.
လကဘာရဲ့တောင်ဝင်ရိုးစွန်းမှာတန်ချိန်တန်းပေါင်းများချီတဲ့ရေခဲတွေကိုတွေ့ရှိထားပါတယ်။ဒါကအသက်ရှင်သန်ရေးအတွက်အထောက်အကူဖြစ်စေပါတယ်။အောက်ဆီယာရေ၊ရှူဆီယာလေးဖြင့်ဒုံးမြလောင်စာအတွက်ဟိုက်ဒရိုဂျင်နဲ့အောက်ဆီဂျင်တွေလည်းရှိပါတယ်
။လကဘာကိုလွှတ်တင်ခဲ့တဲ့ Saturn IP ဒုံးမြစီစဉ်ကအငြင်းစားအင်ဂျင်နီယာတူဖြစ်တဲ့ Kenneth ပွင့်ဘိုးကတော့ NASA ရဲ့လကဘာစုစမ်းရေးလုပ်ငန်းတွေအဆုံးမသတ်သေးဘူးလို့ဆိုပါတယ်
။ This place is history in the making and it It's not over yet.
ဒီနေရာသမိုင်းကိုဖန်တီးနေတော့အဆုံးမသတ်သေးဘူးဆိုပြီးသူကပြောသွားတာပါ။ခီးစဉ်အစ်အတွက်လွန်ခဲ့တဲ့290ကအသုံးပြုခဲ့တဲ့ကိရိယာတချို့ကိုလည်းပြန်လည်အသုံးပြုသွားမှာပါ။ NASA ရဲ့ Apollo အာကာသယာဉ်အစီအစဉ်ကအငြင်းဆိုင်အင်ဂျင်နီယာ Jim O'Gale ကတော့1969ခုနှစ်ဇူလိုင်လထဲလဘော်ကိုပထမဆုံးချိန်ခြေချခဲ့တဲ့အတွေ့အကြုံကိုအခုထိမမေ့နိုင်သေးဘူးလို့ဆိုပါတယ
်။ And the being in the firing room for the Apollo 11was obviously the most exciting
Apollo 11လွတ်တင်တဲ့ထိန်းချုပ်ရေးခန်းထဲမှာကြုံခဲ့ရတဲ့စိတ်လှုပ်ရှားမှုမျိုးကတော့တသက်မှာမမေ့နိုင်တဲ့အတွေ့အကြုံမျိုးပ
ါလွန်ခဲ့တဲ့နှစ်ပေါင်း90ကအောင်မြင်မှုတွေပေါ်ခြေခံပြီးနောက်ထပ်စူးစမ်းလေ့လာမှုအသစ်တွေကိုတိုးချက်သွားနိုင်မှုလဲ NASA ဒုံးမြလွတ်တင်ရေးဌာနညွှန်ကြားရေးမှူးဟောင်း Robert Sicklo လို့ပညာရှင်တွေမျှော်လင့်နေကြပါတယ်
Yeah, in fact, I did back in Apollo. I said, well, okay, we proved we can go to the moon now.
Apollo system ကျွန်တော်ပါခဲ့ဘူးပါတယ်။လာပါဘူး။အရောက်သွားနိုင်တယ်ဆိုတော့ကိုသတိပြခဲ့ပြီဖြစ်လို့တခြားဂျိုးတွေကိုလည်းထပ်ပြီးရှာဖွေစူးစမ်းကြဖို့ကျွန်တော်ပြောခဲ့ဘူးပါတယ်ဆိုပြီးသူပြောသွားတာပါ။လာပါဘူးချီချနိုင်ခဲ့တဲ့ Apollo 11ခီးစဉ်ကခြံထားခဲ့တဲ့အတွေ့အကြုံတွေကနေအာကာသထဲခီးရှည်သွားနိုင်မဲ့ SLS အစီအစဉ်ပါဝင်တခြားအာကာသစူးစမ်းလေ့လာရေးလုပ်ငန်းတွေကိုတိုးချဲ့နိုင်မှုလဲ NASA သိပ္ပံပညာရှင်တွေကြိုးပမ်းနေကြတာပါ။နောက်ထပ်အာကာသခီးစဉ်အသစ်တွေကိုစောင့်ကြည့်နေသူတွေထဲမှာတော့ Apollo 11ခီးစဉ်မှာလိုက်ပါခဲ့တဲ့အာကာသယာဉ်မှူး Michael Collins နဲ့တူပါဝင်ဖြစ်ပါတယ်
။ The first time I ever thought about flying to the moon was when John F. Kennedy said
လာဘကိုလူလွတ်ပြီးကမ္ဘာကိုဘေးကင်းရန်ကင်ပြောင်းအောင်စီစဉ်တယ်လို့သမ္မတ John F. Kennedy ကပြောလိုက်တဲ့အချိန်မှာလာကမ္ဘာကိုပြန်တန်းဖို့ပထမဆုံးအတွေ့ဝင်ခဲ့တာပါ။
NASA သိပ္ပံပညာရှင်တွေကတော့အတိတ်ကအတွေ့အကြုံတွေပေါ်အခြေခံပြီးအနာဂတ်အတွက်ပြင်ဆင်နေကြပါပြီ။လောက်ပါကိုနောက်တစ်ချိန်လွှတ်မဲ့ Artemis အာကာသယာဉ်ခီးစဉ်ကအစ SLS အာကာသခီးစဉ် Orion အာကာသခီးစဉ်တွေပြီးနောက်ဆုံးတစ်နေ့မှာအင်္ဂါဂြိုလ်ထိခီးစဉ်နိုင်ဖို့လဲမျှော်လင့်ထားကြပါရစေခင်ဗျာ
။ကိုအောင်လွင်ဦးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။